မတ်လ23ရက်နေ့ဟာမြမသမိုင်းကိုတစ်စစ်ချိုးပြောင်းလဲစေခဲ့တဲ့နေ့တစ်နေ့လို့ဆိုရမှာပါ1988မတ်လ23ရက်နေ့မှာရန်ကုန်စစ်မှုတပ်ကတို့ចောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့လုံခြုံရေးတပ်ဖွဲ့တွေရဲ့ရက်စက်စွာပစ်ခတ်တပ်ဖြတ်မှုကြောင့်ကြာဆုံးခဲ့ရပါတယ်။ကိုဖုံးမော်တို့အခုလိုကြာဆုံးခဲ့ရတာဟာမြန်မာနိုင်ငံရဲ့26နှစ်ကြာတပါတီအာဏာရှင်စနစ်ပြုတ်ကျသွားစေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ဘုံကြီးပေါ်ပေါက်လာတဲ့သမိုင်းဖြစ်စဉ်အစဖြစ်ခဲ့ပါတယ်။ကိုဖုံးမော်နဲ့ကိုစိုးနိုင်တို့ကြာဆုံးတဲ့32နှစ်ပြည့်အဖြစ်လွမ်းသူပန်းခွေချအခမ်းအနားကိုရန်ကုန်နည်းပညာတက္ကသိုလ်စုဝေးခန့်မှန်းမှာဒီကနေ့မနေ့ကကျင်းပခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီအခမ်းအနားကိုတဝင်လွှာပေးပို့ခဲ့တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးချုပ်ရန်ကုန်တိုင်းဝန်ကြီးချုပ်မိသားစုနဲ့ကျောင်းသားတမကအဖွဲ့တွေကလည်းဒီအခမ်းအနားကိုပန်းချင်းတွေပေးပို့ခဲ့ကြပါတယ်။ဒီမိုကရေစီရေတော်ဘုံကြီးစတင်ပေါ်ပေါက်လာခဲ့တဲ့ဒီအမှတ်တရနေ့နဲ့ပတ်သက်ပြီးအဲ့ဒီ1988ခုနှစ်မတ်လ23ရက်နေ့ကကိုဖုံးမော်တို့နဲ့အတူတနက်ထိမှန်ခဲ့တဲ့စစ်မှုတက္ကသိုလ်နောက်ဆုံးနှစ်ကျောင်းသားကိုမြင့်ဦးက
လွန်ခဲ့တဲ့30နှစ်ဆိုတဲ့အနေထားအခုလိုတော့မဟုတ်ဘူးပေါ့နော်တကယ်ဟိုမြန်မာစိုးရိမ်လမ်းကြီးပါတီရဲ့တင်းတက်တဲ့ကိနေမှုအောက်မှာနေကြရတဲ့ခက်လေအဲ့တော့ဟိုအဲ့ဒီချိန်ကဟိုတိုင်းပြည်ကလည်းစီးပွားရေးအရာရောလွန်မင်းကိုတက်တဲပြီးတော့တိုင်းပြည်ကတကယ်အချိန်ကြီးဆိုးနေတာပေါ့အဲ့တော့တိုင်းပြည်ရဲ့လိုအပ်ချက်အရာကိုတကယ်တော့အပြောင်းအလဲဖြစ်ဖို့နိုင်ငံရေးစနစ်ကိုအပြောင်းအလဲဖြစ်ဖို့လိုနေပြီပေါ့အဲ့ဒီချိန်မှာကျွန်တော်တို့သမ္မတကတူចောင်းသားတွေကအစိုးရရဲ့ခီးတင်းမှုကိုစပြီးတော့ဖြေဆိုင်ခဲ့တာပေါ့နော်အဲ့ဒီ1988မတ်လ23ရက်နေ့ကစလို့ဖြစ်ခဲ့တဲ့ဖြစ်ပျက်ကနေပြီးတော့ကျွန်တော်တို့ဒီဇိုင်းဒီလုံးကူးဆက်သွားတဲ့အနေထားပြပချင်းပြောင်းလဲလာလိုက်တာကို32မိနစ်ဆိုတဲ့အချိန်ကအမှန်တော့အလုံးတော့ကြာပြီပေါ့နော်ကြာပြီဆိုပေမဲ့လည်းတိုင်းပြည်ကလိုချင်တဲ့ဒီမိုကရေစီစစ်စစ်ကိုရောက်ရှိဖို့အတွက်မျက်လက်ကျက်အလဲရောက်နေတန်းနေတဲ့အချိန်ကရောက်လာပြီလို့ပြောချင်ပါတယ
်အဲ့ဒီချိန်ကဒုတိယနှစ်စစ်မှုចောင်းသားဖြစ်တဲ့ကိုသိန်းထံကလည်း
အခုအချိန်ထိမှာတော့ကျွန်တော်တို့နိုင်ငံရေးမှာဒီမိုကရေစီရလာပြီလားဆိုတော့အရေးကြီးတဲ့အချိုးအကိုတွေရောက်နေပါပြီခင်ဗျာကျွန်တော်တို့ပန်းနိုင်ငံကိုအရင်နဲ့ပုံပြီးချင်းချင်းရှားရှားမြင်နေရပြီတော်တော်တွေမှာဖွဲ့စည်းပုံဥပဒေကြမ်းဥပပေါင်းကော်မတီကနေပြီးတော့ကျွန်တော်လုပ်နေတာကိုကျွန်တော်တို့ကအဲ့တော့မျက်စိမပြတ်ကြည့်ရမယ်ဝင်းရမယ်ကျွန်တော်လက်ဆက်တစ်ပင်လုံးကြီးလာကန်လာကြောင်းလည်းကျွန်တော်ဆက်ဝင်းရမယ်အဲ့တော့အရင်နဲ့စာလို့ရှိရင်တော့ပုံပြီးတော့ပန်းနိုင်ငံကိုပြည်ချင်းမြင်လာပါပြီခင်ဗျာဟိုကျွန်တော်တို့ဒီမိုကရေစီပြောတဲ့ for the people by the people of the people ဆိုတာကျင်းနေပုံပြီးပြင်လာလို့ပြောလို့ရပါတယ်ခင်ဗျဆိုလုတ်ဆရာတွေတော့ကြာမာသေးတယ်ခင်ဗျအဲ့ဒီကျန်တဲ့လုတ်ဆရာတွေကိုကျွန်တော်တို့ကသပွဲပေါ်မှာဖြည့်ရှင်းတဲ့လီလာပဲဆက်ပြီးသွားရပါမယ်ခင်ဗ
ျကိုဖုံးမော်နဲ့ကိုစိုးနိုင်တို့ကြာဆုံးတဲ့32နှစ်မြောက်တစ်ပတ်လည်အခမ်းအနားကိုပြပို့တဲ့ဒေါက်ဆန်းစုကြည်ရဲ့တဝင်းလွားမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးလန်းတလျှောက်ပြည်ဆက်သူတွေရဲ့ဆွံ့လွတ်မှုတွေရုန်းကန်ကြိုးစားမှုတွေကြောင့်ဒီနေ့ခိုင်မာတဲ့ဒီမိုကရေစီကိုမတည်ဆောက်နိုင်သေးပေမဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုရောက်ရှိလာခဲ့ပြီဖြစ်ကြောင်းဆက်လက်ပြီးဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးကိုပြည်သူတွေရဲ့စုပေါင်းအင်အားနဲ့အခက်အခဲတွေကိုကျော်လွှားဖျက်သိမ်းရအောင်မှာဖြစ်ကြောင်းဒီမိုကရေစီခီးလန်းကပေးဆက်သူတွေရဲ့ဆွံ့လွတ်နစ်နာခံမှုတွေကိုတင်ငင်းစာယူပြီးနောက်ထပ်စည်းရမှုတွေမရှိအောင်ဆက်လက်ပြီးကြိုးပမ်းသွားကြဖို့တိုက်တွန်းထားပါတယ်ရှင်။